မဟာတကြံကာလတန်ချက်ရွတ်ဆိုရမှာတမရကိုထိခိုက်စေတဲ့ဆိုပြီးဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဥဆောင်သူ9ယောက်ကိုအမှုဖွင့်ထားတာနဲ့ပတ်သက်လို့မယံကုန်တရားရုံးကဒီကနေ့အာမခံမပေးခဲ့ပါဘူး။ဒါ့အပြင်တမရအနေနဲ့ဒီမိုကရေစီစနစ်နဲ့ဝေဖန်ထောက်ပြနေတာတွေကိုတရားမစွဲဘဲတီးခံသင့်တယ်လို့လည်းသုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
တကြံကာလမှာတန်ကြဲရွတ်ဆိုတဲ့တောင်တို့မျိုးဆက်တန်ကြဲဖွဲ့ဦးဆောင်သူ9ဦးကိုတန်ကြဲထဲမှာတမတော်ကိုထိခိုက်စေတဲ့အုံနှုံးနေပါဝင်ခဲ့တဲ့အတွက်ရန်ကုန်တိုင်းစစ်တာနာချုပ်ကဒုတိယဘုံမူကြီးတန်ထုံးမြင့်ကတရားလိုပြုလုပ်ပြီးပုံမှန်55ကာကြီးအကြီးညိုပြည့်စုံမှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တရားစွဲဆိုခံရတဲ့သူတွေဖြစ်တဲ့ဇေယျလွင်၊ပိုင်ရဲသူ၊ပိုင်ဖြိုးမင်း၊ဖိုးသားနဲ့ကီကင်တွန်းတို့ဟာဒီနေ့မယံကုန်တရားရုံးမှာလာရောက်စစ်ဆေးခံခဲ့ပြီးသူတို့ကတော့တရားရုံးကအာမခံမပေးခဲ့ပါဘူး။ဒီကနေ့တရားရုံးအခြေအနေနဲ့ပတ်သက်လို့သူတို့ရဲ့အကျိုးဆောင်တရားလူတော်ရှင်နေဥရောပဆောင်က
ရန်ကုန်တိုင်းစစ်တပ်နာချုပ်ကဒုတိယဗိုလ်မှူးကြီးတန်းတွန်းမြင့်ကနေတရားလိုလုပ်ပြီးတော့ဧပြီလ18ရက်နေ့ကဥတိုက်လျှောက်ထားဆွဲဆိုပါတယ်။အဲ့ဒီဆွဲဆိုတဲ့အမှုကိုမြန်မာမျိုးနဲ့တရားရုံးကရသက်ကြီးဦးပုံမှန်95ကကြီးရလက်ခံပြီးတော့ဒီကနေ့ရုံးချင်းထားတာအဲ့ဒါရုံးချင်းရောက်တဲ့အခါကျတော့အာမခံခွင့်မပြုတဲ့အတွက်အခုအင်းစိန်တောင်ကိုရောက်ရှိသွားပါတယ
်ဒေါင်းတို့မျိုးဆက်တန်ကြဖွဲ့ဟာတန်ကြစင်စားမတင်ပဲဘေးနောက်ပွဲယူနာကစိတ်တိုင်းရလက်ဖက်ရည်ဆိုင်မှာဖျော်ပြေခဲ့ရမှာတက်မတော်ပေါ်ထိခိုက်စီတဲ့အုံနှုံးနဲ့ပါဝင်တဲ့အတွက်အခုလိုတရားစွဲဆိုခံရတာဖြစ်ပါတယ်ဒေါင်းတို့မျိုးဆက်တန်ကြဖွဲ့ဟာအေယာဝတီတိုင်းမှာဖျော်ပြေစဉ်တုန်းကလူအုပ်နဲ့နှောက်ယှက်တာလေးခံခဲ့ရပါသေးတယ်သူတို့ကိုအေယာဝတီတိုင်းဒေသကြီးပသိမ်မြို့မှာလဲ95ကအပါဝင်ပုံမှန်တချို့နဲ့တရားစွဲဆိုထားတာရှိပါတယ်။တန်ကြပ်ဖျော်ပြမှုကိုလူမှုကွန်ရက်ပေါ်မှာလွှင့်နေခဲ့တဲ့အတွက်သူတို့9ယောက်အပါဝင်25ယောက်ကိုတရားစွဲဆိုထားတယ်လို့စွပ်စွဲခံရသူတွေကပြောပေမဲ့ရဲတပ်ဖွဲ့ကတရားဝင်အကြောင်းကြားလာတာမျိုးတော့မရှိသေးပါဘူး။ဒေါင်းတို့မျိုးဆက်တန်ကြပ်အတင်ဟာတန်ကြပ်စင်စားမတင်ပဲနှစ်တိုင်းဖျော်ပြလာတာဒီနေ့နဲ့ဆို၈နှစ်ရှိပါပြီ။အရင်ဆိုအောင်လက်ထက်ကလေးကဖြောပြခဲ့ပေမဲ့အခုလိုတရားစွဲဆိုခံရတာမရှိခဲ့ပါဘူးတရားစွဲဆိုခံရတာနဲ့ပတ်သက်လို့ဒေါင်းတို့မျိုးဆက်အဖွဲ့ကမရှားရမုံက
ကျွန်တော်တို့နှစ်စုံနှစ်တိုင်းကျွန်တော်ဘယ်တော့မှစဉ်းစားမတင်ခဲ့ဘူးပြီးတော့ကျွန်တော်တို့နှစ်တိုင်းကျွန်တော်ဖြောပြမှုကအရင်လက်ရှိကတော့ဒီတိုင်းနိုင်ငံဖြစ်ချင်နေတဲ့ဒီနိုင်ငံချင်းဒီဆိုချင်အဲ့ဒါကျွန်တော်ငြင်းထောက်ပြရတယ်အဲမတရားမှုတွေဆိုတော့ကျွန်တော်ထောက်ပြရဲခေါ်ပြရဲအဲ့ဒါခေါ်ပြရဲဒါပေမဲ့တကယ်လို့တည်းအရင်စိတ်ဝင်စားတဲ့အစိုးရလက်ထက်တော့လည်းဒီတိုင်းပဲအဲတောက်လျှောက်လုပ်ခဲ့တဲ့ပုံမှာလည်းအရင်နှစ်တော့မနှစ်ကပေါ့နော်အနည်းဆုံးတော့မနှစ်ကမနှစ်ကဟိုဟာဘယ်လိုပြောရမလဲပြန်ဆွဲဆိုမှုမရှိခဲ့ဘူးတော့တော်အချင်းချင်းမနှစ်ကတော့စပြီးတော့ဖြစ်တာပထမအရင်စိတ်ဝင်စားတဲ့ဖြစ်တော့အဲ့လိုမျိုးကြီးတော့လုပ်ခဲ့ဒါပေမဲ့တရားစွဲတာပါညာလည်းမရှိခဲ့ဘူးအဲမနှစ်ကစပြီးပါဖြစ်လဲတရားစွဲမယ်ဆိုအတန်ပြည့်တယ်တိတ်တိတ်ဆိုရလက်ထပ်မှာလည်းကျွန်တော်တို့တွေလုပ်ခဲ့ဒါပေမဲ့ဒီလိုတရားစွဲခံထိတာမရှိခဲ့ဘူးအဲ့တော့သူတို့ကအဲ့လို၆တာဆန့်တာကအဲ့လိုရှိရပေါ့ဆန့်တာရဆွဲတော့မယ်လို့ပါတော့အဲ့လိုကြောခဲ့တာရှိတယ်တို့တော့လည်းမစွဲခဲ့မရှိခဲ့ဘူးဒီဆိုရလက်ထပ်မှာကျွန်တော်တို့တရားစွဲခံထိတာ
တရားစွဲဆိုတာနဲ့ပတ်သက်လို့လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတန်အဖွဲ့ကမောင်ဆောင်ခါက
တမန်အနေနဲ့တမန်မလုပ်တဲ့မူတကယ်လို့ဒီတမန်ဟာဒီမိုကရေစီစနစ်ကိုဟိုတွားမယ်ဟိုဒီမိုကရေစီဖြစ်အောင်သူကအော်ပေါ်ဆောင်တဲ့လေဒီလိုတူယုံကြည်ရဆိုရင်ဒီတန်ကျက်ထူဖြောပြတဲ့ဒီအခြေခံအန်ဒီဝေဖန်မှုဘောနော်အခြေဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်လေးဥတောင်မှာပဲအဲမတင်ကြီးခံတဲ့နဲ့သူတို့ရင်းနဲ့ဒါကိုနားလေလက်ခံတဲ့နဲ့လို့ကျွန်တော်တို့မြင်တယ
်။95ကာကြီးဟာအာမခံပေးလို့မရတဲ့ပုံမှန်တစ်ခုဖြစ်ပြီးတရားသူကြီးရဲ့စင်ရှင်တုံတရားနဲ့သာအာမခံပေးလို့ရပါတယ်။နောက်လာမယ့်ယုံကြည်ကတော့ဧပြီ29ရက်နေ့မှာပြန်လည်ချင်းစုခဲ့ပါတယ်ခင်ဗျာ။